ငံတော်တိုင်းနိုင်ငံပုတ်ကိုထောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလွှတ်ပေးရေးတနင်္လာနေ့ကကြီးညာခဲ့တဲ့ဗြိတိန်ဆိုင်ရာမြန်မာတပ်မကြီးဦးကျော်စွာမင်းကိုမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနထံပြောင်းရွှေ့မိထုတ်ကြောင်းမြန်မာစစ်တပ်ရဲ့မျှဝေရုပ်တံကအင်ကာနီမှာထုတ်လွှင့်သွားပါတယ်
။တပ်မကြီးဦးကျော်စွာမင်းသည်ဒေသခံတွေတောင်ဝတရားများနဲ့အနီးဆောင်ရွက်ခဲ့ခြင်းရှိသည့်အတွက်၎င်းအားရှင်နေ6ရက်3လ2021ရင်းနှင်းနိုင်ငံဆိုင်ဝန်ကြီးဌာနသို့ပြောင်းရွှေ့မိထုတ်ပြန်လျက်ခေါ်ယူထားပြီးဖြစ်ပါသောအသိပေးထောက်ပြပါသည်
ဗြိတိန်ဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်စွာမင်းကတမ္မတ်ကြီးအဖြစ်ဒေါက်ဆန်းစုကြည်ကခန့်အပ်ထားတာဖြစ်သလိုနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှုကိုခံယူဆဲဖြစ်ကြောင်းတင်းနှာနေ့ကကြေညာခဲ့တာပါအနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့တမ္မတ်ကြီးကသူ့သဘောနဲ့သူကြီးညာထားတာဖြစ်ကြောင်းဖော်ပြထားတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြီးညာချက်ကိုစစ်တပ်ပိုင်းညဝရီရုပ်သံမှာဖတ်ပြသွားပါတယ်။ဗြိတိန်ဆိုင်ရာမြန်မာတမ္မတ်ကြီးဘက်ကတော့ဒီအပေါ်မှာတုံ့ပြန်ချက်မရှိသေးပါဘူး။နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ကိုဆက်လက်ခံယူဆဲဖြစ်ကြောင်းတနင်္လာနေ့ကတမ္မတ်ကြီးဦးကျော်စွာမင်းကြီးညာခဲ့တဲ့ကိစ္စကိုတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေါမနီရော့ကတတိပြောင်ရောက်တဲ့လောက်ရာအဖြစ်ချီးကျူးခွန်ပြုပါတယ်။တချင်မြန်မာပဲနေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးချန်အေးကိုအရက်ဝယ်လူ6ဦးကရုံးထုတ်ထိလာဖမ်းသွားတဲ့အကြောင်းမျက်မြင်တွေ့သူက VOA ကိုပြောပါတယ်။တရုတ်ဓာတ်ငွေပိုက်လိုင်းကိစ္စဆွေးနွေးမှုပေါက်ကြားမှုတန်တရားနဲ့ဖမ်းဆီးတာဖြစ်နိုင်တဲ့အကြောင်းလဲခန့်မှန်းပြောဆိုပါတယ်ရှင်။